မြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေကို ethnic cleansing လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ် American လွှတ်တော်အမတ်တွေကရည်ညွှန်းပြောဆိုတာတွေရှိနေပေမဲ့ American နိုင်ငံယာယီဝန်ကြီးဌာနဘက်ကတော့ဒါနဲ့ပတ်သက်ပြီးတိတိကျကျဖြေဆိုသွားတာမရှိပါဘူးဒီအခြေအနေဟာကြေကွဲဝယ်လူသားဘေးဒုက္ခတစ်ခုဖြစ်တယ်လို့ပဲနိုင်ငံယာယီဝန်ကြီးဌာနတာဝန်ရှိသူတူကပြောပါတယ်အပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြမှာပ
ါရိုဟင်ဂျာဂျက်တဲမြန်မာနိုင်ငံကဘေးဒုက္ခအပေါ်အမေရိကန်ကြီးတုံ့ပြန်ဆောင်ရွက်မှုဆိုတဲ့ခေါင်းစဉ်နဲ့ဂျာတာပရီနေကအမေရိကန်အောက်လွှတ်တော်နိုင်ငံယာယီကော်မတီမှလုပ်တဲ့ကြားနာပွဲတွင်လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်သတ်မှတ်ပြောဆိုရေးနဲ့ပတ်သက်လို့ကော်မတီဝင်လွှတ်တော်အမတ်တွေကအမေရိကန်နိုင်ငံသားရေးဌာနတာဝန်ရှိသူတူကိုမေးခွန်းထုတ်ပြောဆိုခဲ့ကြတာပါဂျာနာပွဲကိုဦးဆောင်လုပ်တဲ့နိုင်ငံယာယီကော်မတီဥက္ကဋ္ဌကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် Ed Rice က
just for the record myself and Mr. Engel this committee we identify this as full-fledged ethnic cleansing
ကျွန်တော်နဲ့ Mr. Engel အနေနဲ့ရောဒီကော်မတီအနေနဲ့မှာမှတ်တမ်းတင်ဖို့ပြောမယ်ဆိုရင်ဒါကိုတကယ်လူမျိုးတုံးစုစည်းရှင်းလင်းမှုအဖြစ်ကျွန်တော်သတ်မှတ်ပါတယ
်။ဒါပေမဲ့လည်းကြားနာပွဲမှာအမေရိကန်အစိုးရကိုစားအစီရင်ခံတင်ပြပြီးမိခွန်းတွေကိုဖြေဆူခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့သူ့အထက်ကနိုင်ငံသားရေးဌာနအကြီးအကဲတွေဖြစ်တဲ့နိုင်ငံသားရေးဝန်ကြီး Rex Tillerson ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Nikki Haley တို့ပြောထားခဲ့ပူးတာတွေကိုပဲပြန်ကိုးကားပြီးတုံ့ပြန်ခဲ့ပါတယ်။လောလောဆယ်မှာတခြားလူငန်းစဉ်တွေဖြစ်လှုပ်ဆောင်နေကြတာရှိကြောင်းဘယ်သူတွေမှာတာဝန်ရှိတယ်ဆိုတာကိုစမ်းစစ်နေကြောင်းပြောပြီ
း What we do know regardless of discussions about what to call it is that it's a human tragedy. Half a million people on the move across the border several hundred
thousand. ဘယ်လိုခေါ်ဆိုမယ်ဆိုတာနဲ့ပတ်သက်ပြီးသွေးနှွေးချက်တွေဘယ်လိုပဲရှိရှိကျွန်တော်တို့သိတာကတော့ဒါဟာကြေကွဲပွေလူသားဘေးဒုက္ခတစ်ခုပါပဲ။လူပေါင်းတန်းဝက်လောက်နေစားဖြတ်ကျော်ပြီးထွက်ပြေးသွားပါတယ်။ပြည်တွင်းမှာအိုးအိမ်စွန့်ထွက်ပြေးရသူသိန်းနဲ့ချီပြီးရှိပါတယ်အကြမ်းဖက်အခြေအနေတွေရပ်သွားစေဖို့လူသားစာနာမှုအကူအညီတွေပေးပို့ဖို့ဒါအပြင်နိုင်ငံတကာစံနှုန်းသတ်မှတ်ချက်တွေနဲ့ဆန့်ကျင်ပြီးရက်စက်တဲ့လုပ်ရက်တွေနဲ့ချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုပို့ထုတ်ရေးအခုကိုပဲအရေးယူလှုပ်ဆောင်ဖို့လိုပါတယ
်ကော်မတီဝင်တခြားလူတော်အမတ်တို့ကမစ္စတာမာဖီအနေနဲ့လူမျိုးတုံးတုတ်တင်ရှင်းလင်းမှုအဖြစ်တိတိကျကျသတ်မှတ်ပြောဆိုတာမျိုးမလုပ်တဲ့အပေါ်ဘဝင်မကျဖြစ်ပြီးနောက်ထပ်မေးခွန်းတွေထုတ်ခဲ့ကြပြီမဲ့လေမစ္စတာမာဖီကတော့ကြေကွဲပွေလူသားဘေးဒုက္ခတစ်ခုဖြစ်တယ်ဆိုတာကိုပဲရက်ခံပြီးဖြေဆိုခဲ့ပါလေလက်ရှိအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ပေါ်မှာပဲတနည်းအားဖြင့်အလေးပေးအာရုံစရမှာဖြစ်ကြောင်းဘာဖြစ်ခဲ့တယ်ဆိုတဲ့အတိအကျကိုသိနိုင်မှုဒါဟာအသေးအချာသုံးသပ်တွက်ချက်ပြီးစီစဉ်ထားတဲ့လုပ်ငန်းစဉ်ဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒါကိုအားပေးထောက်ခံကြောင်းမစ္စတာမာဖီကပြောပါတယ်အခုချိန်ထိတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရဘက်ကလက်မခံသေးပါဘူး။လက်ရှိမှာကိုပဲရခိုင်ပြည်နယ်မှာကုလသမဂ္ဂရောက်နေပြီးလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေစတင်ဖို့အစဉ်အမြင့်ဖြစ်နေပြီဆိုတာမစ္စတာမာဖီကထည့်ပြောသွားပါတယ
်။ We've encouraged the government to invite senior UN figures to visit Burma, engage, discuss possible ways forward.And as the chairman
ကုလသမဂ္ဂအစိုးရတာဝန်ရှိသူတွေမြန်မာနိုင်ငံကိုလာရောက်ပြီးရှေ့ဆက်လှုပ်ဆောင်နိုင်ခြင်းနည်းလမ်းကိုဆွေးနွေးရေးဖိတ်ကြားဖို့အစိုးရကိုတိုက်တွန်းထားပါတယ်။ဥက္ကဋ္ဌကြီးပြောသားသလိုပါပဲကုလသမဂ္ဂအနေနဲ့ရှေ့ဆက်လှုပ်ဆောင်နိုင်မယ့်နည်းလမ်းတစ်ခုကိုဖော်ထုတ်တာမှာနယူးယောက်မှာရှိတဲ့ကျွန်တော်တို့ရဲ့တန်အမတ်ကြီးနဲ့အဖွဲ့ဟာလုံခြုံရေးကောင်စီနဲ့ထဲထဲဝဝင်ပူးပေါင်းလှုပ်ဆောင်နေပါတယ်။ကုလသမဂ္ဂအနေနဲ့ကလှုပ်လို့ရတဲ့ကဏ္ဍတွေအများအပြားရှိတယ်ဆိုတာကျွန်တော်အလေးအနက်ပြောချင်ပါတယ်လူသားချင်းစာနာမှုတာဝန်ယူတာဝန်ခံမှုလူအခွင့်ရေးစသည်အဖြစ်လှုပ်ဆောင်နိုင်ပြီးအဲ့ဒီကဏ္ဍအလုံးမှာကျွန်တော်တို့ဘက်ကတွန်းအားပေးနေပြီးတော့မြန်မာနိုင်ငံတွင်းမှာသက်ဆိုင်ရာကဏ္ဍအလိုက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့လဲအားပေးနေပါတယ
်လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်တနိုင်ငံတည်းကပေးနေတာမဟုတ်တလို့တနိုင်ငံတည်းကပေးတာမျိုးလည်းမဖြစ်သင့်ဘူးလို့လူဦးရေဒုက္ခသည်နဲ့ရွှေပြောင်းနေထိုင်ခြင်းဆိုင်ရာဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Mark Sturrella ကကြားနာပွဲတွင်ပြောသွားပါတယ်။ပြည်ထောင်နိုင်ငံကအကူအညီဒေါ်လာ33သန်းခွဲပေးထားပြီးကျန်တဲ့နိုင်ငံတွေအနေနဲ့
Denmark provided $3.1 million, Australia $4 million, the European Union $3 million, Canada $2.1 million,South Korea $1.5 million.
ဒိမတ်ကဒေါ်လာ 3.3 သန်း။ Australia ကဒေါ်လာ 4 သန်း။ Europe သမဂ္ဂက Euro 3 သန
်း။
Canada ကဒေါ်လာ 2.1 သန်း။ South Korea ကဒေါ်လာ 1 သန်းခွဲ။ Japan ကဒေါ်လာ 4 သန်းနဲ့ Saudi Arabia ကဒေါ်လာ 15 သန်းကူညီထားပါတယ်။ဒါကအစပဲရှိပါသေးတယ်။
အခုညီပေးရေးဂရိကဝပြုမှုဆိုင်ရာညီလာခံတရက်ကိုအောက်တိုဘာ23ရက်နေ့ကျလို့ရှိရင်ဂျနီဗာမှာကျင်းပနိုင်ခြေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးဆိုင်ရာညီနိုင်မှုမစ္စတာလော့ခော့ကမေလုံးကကြေညာထားပါတယ်ဒါပေမဲ့အသေးစိတ်တော့မသိရသေးပါဘူးအဲ့ဒီအချိန်ကြာရင်နောက်ထပ်အကူအညီပေးရေးဂရိပြုဖို့အဆင်သင့်ဖြစ်မလားဆိုတာကျွန်တော်မသိပါဘူးဒါပေမဲ့ဒီဝင်းဒိုးဝင်ပိုးကိုတခြားနိုင်ငံတွေလည်းကုညီတယ်ပိုးရေးတခြားဆိုရတဲ့နဲ့လက်တွဲလှုပ်ဆောင်မှုတော့တေချာပေါက်ကျွန်တော်တို့အဆင်သင့်ရှိနေပါမယ
်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေမှတ်ပုံတင်ရေးဘင်္ဂလားဒေ့ရှ်အစိုးရကစပီးလုပ်နေတဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းလဲမစ္စတာစတိုရလာကပြောသွားပါတယ်ဒါသာဗရီနိတ်ကလုပ်တဲ့ဂျာနာပွဲဟာအောက်လူတော်နိုင်ငံသားကြီးရာကော်မတီမှာသတင်းနှစ်ပတ်တောင်မရှိသေးတဲ့အချိန်တွင်ဒုတိယအကြိမ်ဖြစ်ပါတယ်စက်တင်ဘာလ28ရက်နေ့တုန်းကလည်းတကြိမ်လုပ်ခဲ့ပါသေးတယ်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းတကယ့်ဖွင့်ဆွေးနွေးပွဲတစ်ခုလုပ်ထားပြီးတိတ်မကြခင်မှာနောက်ထပ်ဆွေးနွေးပွဲတစ်ခုလုပ်မယ်လို့လက်ရှိအလက်ကြောင်ကထပြင်သစ်နိုင်ငံတာဝန်ကြီးကပြောထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိမ့်တင်ပြခဲ့တာပါ